China Eastern တရုတ်လေကြောင်းလမ်းရဲ့မလာတဲ့ပြတ်ကျခဲ့တဲ့လေယာဉ်ကအလိုလျောက်မှတ်တမ်းတင်ထားတဲ့ Black Box အချက်လက်တွေအရလေယာဉ်မှုကောင်းကင်ထဲမှာရှိနေတဲ့သူတယောက်ကတမင်သက်သက်လေယာဉ်ကိုထိုးချရာကပြတ်ကျခဲ့ပုံရရဲ့အကြောင်းကနဦးစုံစမ်းတွေ့ရှိချက်တွေနဲ့ဤသက်တဲ့ American တာဝန်ရှိသူတွေကိုကူကပ်ပြီး Wall Street Journal သတင်းကအင်္ဂါနေ့မှာဖော်ပြပါရယ်ကနဦးစုံစမ်းစစ်ဆေးမှုမှာစပိုင်းဆိုင်ရာခြုံရင်းချက်တွေကိုမတွေ့ရတာကြောင့်လေယာဉ်ဝန်ထမ်းတွေရဲ့လုပ်ရက်တွေပေါ်အာယုံဆိုင်စုံစမ်းခဲ့တာလို့လည်းတာဝန်ရှိသူတူကိုကူကပ်ပြီးရိုက်တာသတင်းကဖော်ပြခဲ့တာပါလေယာဉ်ထုတ်လုပ်တဲ့ Boeing ကုမ္ပဏီကတော့မှတ်ချက်ပေးဖို့ညှဉ်းဆန်းထားပြီးတရုတ်ဆိုတာဝန်ရှိသူတွေကိုမေးမြန်းဖို့သာပြောဆိုထားပါတယ် American တရုတ်ပို့ဆောင်ရေးဘေးကင်းလုံခြုံရေးပို့ဖွဲ့ NTSB ကလည်းလက်တလောသတင်းထုတ်ပြန်တာမရှိသေးပါဘူး Boeing 737-800 အမျိုးအစားဂျက်လေယာဉ်ဟာမလာတဲ့မှာတုန်းကတရုတ်နိုင်ငံကုမင်းမြို့ကနေကွမ်ကျွန်းမြို့ကိုပြန်တန်းနေစဉ်တောင်တူထွက်တဲ့ဂွန်ရှိဒေသအရောက်ရုတ်တရက်အမြင့်ကနေထိုးဆင်းပြီးပြက်ကျသွားခဲ့ရကခီးပဲ123ရောင်းနဲ့လေယာဉ်ဝန်ထမ်း9ရောက်စလုံးတိစုံသွားတာကြောင့်တရုတ်ပြည်မှာကြီးမှာ28နှစ်အတွင်းအများဆုံးတိစုံမှုလည်းဖြစ်ခဲ့ပါတယ်ပြက်ကျခဲ့တဲ့လေယာဉ်မျိုးစားတွေကိုတော့ China Eastern လေကြောင်းလိုင်းကဧပြီလထဲမှာပဲပြန်လည်ပြေးဆွဲခဲ့တာပါ1998ခုနှစ်ကစတုံးနေတဲ့ Boeing 737-800 လေယာဉ်တွေဟာစိတ်ချရတဲ့မှတ်တမ်းကောင်းရှိပြီးလေယာဉ်ပြက်ကျမှုကိုကနဦးစုံစမ်းမှုတွေမှာဆက်ချွေးရွံ့တာမတွေ့ရကြောင်းလဲတရုတ်တာဝန်ရှိသူတွေကပြောဆိုထားကြပါတယ်